နိုင်ငံအင်ပြောပြခဲ့တာပါရှင်။အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကလည်းအလှည့်ပေးပါရစေရှင်။ခန္ဓာရ NLD ပါတီကကြိုးပမ်းနေတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလက်တွေ့မကျတဲ့အခြေအနေဖြစ်တာမို့ဖွဲ့စည်းပုံအစ်ပြန်လဲရေးဆွဲရေးအတွက်တိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းသွားရမယ်လို့60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဟောင်းတွေစုဖွဲ့ထားတဲ့ UNDP ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီကပြောလိုက်ပါတယ်။ NLD အစိုးရရဲ့မူဝါဒတွေပေါ်အာရကျဉ်းနှံ့မှုမရှိတဲ့အတွက်ဆိုပြီး60ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းတချို့နဲ့တိုင်းရင်းသားခေါင်းဆောင်တွေကနိုင်ငံရေးပါတီတရားအဖြစ်စုဖွဲ့ခဲ့ကြတာဖြစ်ပါတယ်။VOA သတင်းတော်ကိုစွာထက်စုံစမ်းမေးမြန်းသတင်းပေးပို့ထားပါပဲရှင်
။ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာတဲ့ဖွဲ့စည်းပုံအသိပြန်ရေးဆွဲတာကပိုပြီးလက်တွေ့ကျနိုင်ကြောင်း1990ရွေးကောက်ပွဲအနိုင်ရအမတ်တွေနဲ့ UNA အဖွဲ့ဝင်တိုင်းသားပါတီတချို့ပူးပေါင်းဖွဲ့နဲ့ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ခေါင်းဆောင်တွေကပြောလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆက်သွားမယ်ဆိုရင်ရှစ်လေးလုံးလူလူလှဆောင်မှုမှာတောင်းဆိုထားတဲ့လူလူလူလာရဲ့ဒီမိုကရေစီကိုမရနိုင်ကြောင်းလက်ရှိအာဏာရအစိုးရရဲ့မူဝါဒတွေအပေါ်မှာလည်းကျေနပ်စရာမရှိတဲ့အတွက်အခုလိုပါတီထူထောင်မှုဆုံးဖြတ်ရတာလို့ပါတီခေါင်းဆောင်အဖြစ်ကနဦးတောင်းပြီးခံထားရတဲ့စောနိုင်နိုင်က VOA ကိုပြောပါတယ
်။ဒီ NLD ပါတီကလုပ်တဲ့လုပ်ရည်ကိုကျွန်တော်မချဘူး။ဒါဆိုကျွန်တော်တို့က2008ဥပဒေကတန်းဒီဒီကဒီကကောင်းကျိုးစုကိုတော့မပေါ်ဆောင်နိုင်ဘူး။ဆောင်းနေတော့ရှိနေတာကြီးကလောက်ပြီးတော့သူများကောင်းစားနေတဲ့ပုံစံမျိုးလက်မခံနိုင်တော့ဘူး။ဆိုတော့ကျွန်တော်တို့ဝိတ်ကြီးအမျိုးခုချက်ခုနဲ့အခွဲကဒီလိုမျိုးမရဘူး။အပြင်ပါဒီကျွန်တော်လွတ်တော့ကတရားဝင်ဆိုတာကဘာလို့မရဘူး။ဖြစ်တော့ဒီကသွားလို့ဆိုတာပတိဖွဲ့ရမယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်ချက်ကြပြီးလွတ်ကြတယ်။အခုအမျိုးလွတ်တဲ့ဥစ္စာကိုသိနေရမှရှိဘူး။သမားကြီးကမြို့ကြီးကအခုမှကော်မတီရောက်ခဲ့တာပဲရှိတယ်။အန်ဂျယ်ရီပါတီကကျွန်တော်တို့ယုံကြည်အားကိုးတော့မရှိဘူးဆိုရေးထားတဲ့ကကျွန်တော်တို့အဲ့ဒါကိုစာပြီးခေါ်လာတာပါဗျာ
။လက်ရှိအာနာယအန်အဒီအနေနဲ့တက်တန်း3နှစ်ရှိလာပြီဖြစ်ပေမဲ့တော်တော်တွင်းတော်တော်ပြင်ပနိုင်ငံရေးအင်အားစုတွေနဲ့ဟန်ချက်ညီညီမတော်နိုင်တယ်လို့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုရွေးကောက်ပွဲကာလကလေးကကတိပေးထားတဲ့အတိုင်းမဆောင်ရွက်နိုင်တဲ့အတွက်ဒီအခက်အခဲကိုတိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော်တော်တွင်းနိုင်ငံရေးတဲ့ဝင်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဦးဆောင်သူတော်ဦးဖြစ်တဲ့ဒေးဖစ်လာမင်ကပြောပါတယ်
။တက်ကနေပြီးအခိုင်အမာရေးထားတဲ့ဖွဲ့စည်းပုံတက်ကလည်းဒီဖွဲ့စည်းပုံချင်းဥပဒေကိုအားလုံးဆောင်ရှောက်မှုတွေပြောထားတယ်။ခဏလို့ဒီဖွဲ့စည်းပုံချင်းဥပဒေမှာရှိတဲ့4-6တိုင်းချင်းမှာဆိုပြီးတော့ဒီလိုစကားမျိုးတွေပြောလာခဲ့တဲ့ခါကျလို့ရှိရင်4-6ကိုပြင်ဆင်နိုင်ရင်းရှိတာကတက်မှာပဲရှိတယ်။တက်ကလည်းသူကချင်းပြီးတော့အားလုံးဆောင်ရှောက်မှုတွေပြောထားတာ။ဘယ်လိုလုပ်ပြီးတော့ဒီရှေ့ပြင်လို့ရပါမလဲ။ပြင်လို့ရတဲ့အားတခုကိုပြင်နေတဲ့အစားအတိရရတော့ပုံကြီးလက်တွေကြလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုပဲရင်းနေ
ဖွဲ့စည်းပုံခြေကားဥပဒေအခန်း7ပုံမှန် 4-6 မှာဖော်ပြထားတဲ့အဓိကပုံမှန်တွေကိုပြင်ဆင်လိုရဆိုရင်ပြည်အောင်စုလွှတ်တော်မှာကိုယ်စားလှယ်မဲ85ရာခိုင်နှုန်းကျော်မှာဖြစ်တယ်လို့ပြည်လုံးကျောစန္ဒမင်းရဲ့ထောက်ဝက်ကျော်ရမှာပြင်ဆင်နိုင်မှာဖြစ်ပါတယ်လွတ်တော်တွင်မဲများသောအနိုင်ရထားတဲ့ပါတီကဥဆောင်ပြီးကျန်တဲ့မိတ်ဖက်နိုင်ငံ၏အင်အားစုတွေပါတီယူနဲ့လက်တွဲပြီးတော့အသိရေးစွဲမယ်ဆိုရင်ရှေ့ဆက်ပြီးသွားဖို့အကောင်းဆုံးအနေအထားဖြစ်ကြောင်းဒေးဗစ်ဆာမီကပြောပါတယ်။ UNDP ပါတီဗဟုသုံးမှုဆောင်ဥက္ကဋ္ဌအနေနဲ့ကနဦးရွေးချယ်အဆိုပြုထားတာပါ။1990လွတ်တော်ကိုယ်စားလှယ်များအဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ရှမ်းတိုင်းပြည်သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်ထွန်းကပါတီဥဆောင်သူတဦးအနေနဲ့ပါဝင်သွားမှလည်းဖြစ်ပါတယ်။စီလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA တဲကပါတီခေါင်းဆောင်တချို့နဲ့ဗမာတိုင်းရင်းသားကိုစားပြုစုစုပေါင်းနိုင်ကရှိဦးရှိပြီးအတွင်းရေးမှုနဲ့အမှုတော်စည်းရင်းကိုတော့ကြံပြီးနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်